UWSC လို့ခေါ်တဲ့ဝပြည်သွေးစင်းညီညွတ်ရေးတပ်မတော်နဲ့မြမတပ်မတော်ကြားရှမ်းပြည်တောင်ပိုင်းဒေသမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုပြဿနာတွေဖြေရှင်းဖို့ UWSC ခေါင်းဆောင်အနေနဲ့မြမတပ်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့UWSC ဘက်ကပြောပါတယ်တွေ့ဆုံမဲ့နေ့ရက်နဲ့နေရာကိုအတိအကျမတတ်မှတ်ရသေးပေမဲ့နှစ်ဖက်မကြခင်ဆွေးနွေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်း UWSC ခေါင်းဆောင်တွေကပြောပါတယ်ဒီလိုအခြေအနေမှာပဲ UWSC ထိန်းချုပ်နေမြေဘက်မှာဖြစ်နေတဲ့နောက်ဆုံးတင်းမာမှုအခြေအနေကဘယ်လိုရှိပါလဲ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ခွင့်ကဆက်တင်ပြမှာပါရှင
်ဟုတ်ကဲ့ပါလက်တလို့စည်ရေးတင်းမာနေတဲ့အခြေအနေတွေကိုဖြေလျှော့ဖို့အတွက် UWSC ခေါ်ဝပြည်သွေးစည်းညီညွတ်ရေးတပ်မတော်ခေါင်းဆောင်တွေနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ဆွေးနွေးသွားမယ်လို့ UWSC ခေါင်းဆောင်တွေကပြောပါတယ်။သိဆုံမဲ့နေရအတိအကျမသိရသေးပေမဲ့လည်းတောင်ပိုင်းဒေသဝိုက်ပြည်သွေးစည်းညီညွတ်ရေးတပ်မတော်ပြဿနာကိစ္စတွေကိုဆွေးနွေးသွားမယ်လို့ UWSC ဝိန်ကောင်ခရိုင်သွေးရင်မှူးဦးစောလွင်ကအခုလိုပြောပါတယ်။
对的，到这个现在呢，到党派去下面再听呗，党派去下呗，然后不要不要他了，别的别的都没回到我们这边。
下面党派大吉来开呀，蛮多牛人嘛是的。UWSC 当班大石坎面吃呀，罗岗木大石坎八文，石坎内库股大手背部，你妈石大爷牛年吃过，我大伯里干的那么看路，你妈石大队干的王太爷干的啥标兵，那怕是爷爹妈拉开了吧？那是嘛，大伯偏话木木是这边没嘞，你妈石大伯个အင်အားတိုးချဲ့မှုတွေရှိနေပြီးအခြေအနေတင်းမာနေစေလို့ဝေကောင်းခရိုင်သူရင်မှုဦးစောလွင်ကအခုလိုပြောပါတယ
်သူရတက်ပြီလားတိုးချဲ့တာဘာညာတော့ရှိတယ်ဒီနှစ်ဖက်စလုံးလိုက်တော်တော်တင်းတယ်ဟိုကြည့်ရင်ပြင်ရှင်းလို့တင်းမာတော့တော်တင်းမာတဲ့ပဲပွဲတာဒါအဲ့တော့မရှိဘူ
းပြီးခရပတ်သွင်းမှာမိုင်းတုံမိုင်းခတ်ဗန်ဖတ်ကြေးရွာတွေဘက်မှာအစိုးရစစ်တပ်အင်အား900နီးပါးထပ်မံအင်အားဖြည့်တင်လာတယ်လို့လဲ UWSC တပ်မှုသူကပြောပါတယ်ဒါအပြင်မြန်မာစစ်တပ်ဘက်ကနေ UWSC ကိုဝပြည်သွေးစည်းညီညွတ်ရေးတပ်မတော်တောင်ပိုင်းနဲ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့လမ်းကြောင်းကိုလည်းပိတ်ပင်ထားတယ်လို့တရုတ်မြန်မာနယ်စပ်စီရေးကဲခတ်သူဦးအောင်ကျော်စောကအခုလိုပြောပါတယ
်။ဒါဆိုရတောင်ပိုင်းမြောက်ပိုင်းလမ်းကြောင်းပိတ်ထားမြောက်ပိုင်းကလူတွေတောင်ပိုင်းကိုသွားလို့လုံးဝမရအောင်ကျွန်တော်ပေါ်လာမယ်သွား။ပန်းဆန်းကနေပြီးတော့ဆက်တူသွားဆက်တူကနေကျွန်တော်တာချိလိုက်တော့မိုင်းလုံးမိုင်းဆက်ပြီးသွားရမှာတော့စီးနေတာပေါ့။ခုတော့ဆိုရလို့ပိတ်ထားတာ။
မြန်မာအစိုးရနဲ့ UWSC တို့ဟာ1989ခုနှစ်တုန်းကရရှိထားတဲ့ပြစ်ခတ်ရစေးရေးမှာသဘောတူညီချက်ထဲမှာရော2013ခုနှစ်မေလမှာဝန်ကြီးဦးသိန်းစောခေါင်းဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတွေနဲ့ငြိမ်းချမ်းရေးသဘောတူဆွေးနွေးပွဲတွေမှာပါတပ်စခန်းရုပ်သိမ်းစုခွာရေးကိစ္စရပ်တွေမပါဝင်ဘူးလို့ UWSC ဝန်ကောင်းခရံသူရင်မှုဦးစောလွင်ကအခုလိုပြောပါတယ်
ပါဘူးဒါမဲ့ယူပြည့်တဲ့ဒီဆွေးနွေးတဲ့အချိန်ကဘာမှမပြောဘာမှမပါဘူးသူတော့ကိုကောင်ကရချင်းနဲ့ကျွန်တော်တို့ဆုတ်ခိုင်းတယ်ပြင်တော့တော့ဆုတ်တာဗန်းရတော့ကျော်ကျော်တို့လူကြည့်တယ်ဘာမှမပြောတယ်ဘ
ူး UWSC တပ်ဖွဲ့အနေနဲ့မြန်မာစစ်တပ်တောင်းဆိုထားတဲ့ဒေတာတွေမှာတတ်ဆုတ်ပေးမှာမဟုတ်သလိုဒီနေမြေပြဿနာဟာမြန်မာထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆွေးနွေးပြီးရင်အဆင်ပြေသွားမယ်လို့ညွှန်လင်းရကြောင်းဦးစောလွင်ကပြောပါတယ်အခုစစ်ရေးတင်းမာနေတဲ့မိုင်းဆက်မိုင်းတုံမြို့နယ်အတွင်းနေဆက်တလျှောက်မှာ UWSC တောင်ပိုင်းတပ်ရဲ့အမှတ်သိခွင့်တက်စစ်ဒေသလည်းဖြစ်ပါတယ်။ဝပြည်သွေးစည်းညီညွတ်ရေးတပ်မတော်ဟာ1989ခုနှစ်မှာပမာပြည်ကွန်မြူနစ်ပါတီကနေခွဲသက်ခဲ့ပြီးမြန်မာအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့ပါတယ်။2009ခုနှစ်မှာတော့မဲချားစောက်တအတွင်ပြောင်းမှုစစ်အစိုးရကနေဖိအားပေးခဲ့တာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ပြီးမဲ့လည်းဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်ဖွဲ့စည်းပြီးမှပြစ်ခတ်ရစဲရေးကိုဆက်လက်ဆောက်ထိန်ဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။လက်ရှိမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်56စာအရရှမ်းပြည်နယ်မှာရှိတဲ့ဟူပန်မြို့နယ်၊မိုင်းမောမြို့နယ်၊ပောင်ဝိုင်မြို့နယ်၊နဖမ်းမြို့နယ်၊မက်မန်းမြို့နယ်နဲ့ပန်းဆန်မြို့နယ်6မြို့နယ်ကိုခရိုင်တစ်ခုဖွဲ့ပြီးဝကိုပိုင်အုပ်ချုပ်ခွင့်အတိုင်းအဖြစ်တတ်မှတ်ထားပါတယ်။ UWSC အနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်အသိမှတ်ပြုဖို့နိုင်ငံတော်အစိုးရကိုတောင်းဆိုခဲ့ပေမဲ့လည်းတဆုံတရာတုတ်ပြန်မှုမရှိသေးပါဘူး။ဝတပ်ဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ကအင်အားကြီးမားဆုံးတပ်ဖွဲ့ဖြစ်ပြီးလက်နက်ကင်အား3000လောက်ရှိမယ်လို့လဲခန့်မှန်းထားကြပါတယ်ခင်ဗျာ